အိန္ဒိယနိုင်ငံကိုအီရန်သမ္မတလာရောက်ချိန်တွင်နှစ်နိုင်ငံကြားသဘောတူညီချက်၉ခုကိုလက်မှတ်ရေးထိုးကြပါသည်။အဲဒီထက်မှာအီရန်နိုင်ငံချာဘာဟာစိတ်ကမ်းတစ်စိတ်တစ်ပိုင်းကိုအိန္ဒိယနိုင်ငံအနေနဲ့တနှစ်ခွဲကြာလည်ပတ်လို့ဆောင်ရွက်ရမယ်အဓိကသဘောတူညီချက်တစ်ရက်လည်းပါဝင်ပါသည်။ဂုံးတင်ပိတ်အာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလယ်ပိုင်းသမ္မတနိုင်ငံတွေကိုရောက်မဲ့မဟာဗျူဟာမြောက်ပုံတိုရေးလမ်းကြောင်းတစ်ခုပေါ်ထုတ်ဖို့အတွက်ပြိုင်ဘက်ပါကစ္စတန်နိုင်ငံကိုကြော်ပြီးတော့အိန္ဒိယကဒီစိတ်ကမ်းဖွံ့ဖြိုးရေးကူညီလှုပ်ဆောင်ပေးနေတာပါ။ချဘာဟာစိတ်ကမ်းဟာအိန္ဒိယရဲ့ပထမဆုံးအဓိကပြည်ပစိတ်ကမ်းလုပ်ငန်းတစ်ခုဖြစ်ပြီးပါကစ္စတန်နိုင်ငံဂွါဒါစိတ်ကမ်းဖွံ့ဖြိုးရေးတရုတ်နိုင်ငံကလုပ်နေတာကိုတံပြန်လို့ဆောင်ရွက်တစ်ခုဖြစ်နေကြပါလေ။စစ်တပ်တင်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကြိုးပမ်းမှုတွေကိုအချိန်မြင့်လို့ဆောင်ရွက်ဖို့လဲနယူးဒီလီမြို့တော်မှာတွေ့ဆုံဆွေးနွေးကြတဲ့အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့အီရန်သမ္မတဟက်ဆန်ရူဟာနီတို့ကြားသဘောတူကြပါလေ။အာဖဂန်နစ္စတန်နိုင်ငံမှာဟင်းချမ်းရေးတည်ငြိမ်ရေးတာဝါပြောရင်းနဲ့ရင်ကျေးမှုမျိုးစုံရှင်တွဲနေတိုင်းနဲ့စနစ်တကူကိုပြန်လည်တည်ဆောက်ဖို့အတွက်ကျွန်တော်တို့အတူတကွလှုပ်ဆောင်သွားပါမယ်။ကျွန်တော်တို့ဒေသမှာအကြမ်းဖက်ဝါဒကင်းစင်တာကိုကျွန်တော်တို့မြင်ကျင်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။